စီးပွားရေးပြိုလဲကျမှုကိုကာကွယ်ဖို့အတွက်နိုင်ငံတကာငွေချေးငှားသူတွေကကူညီတဲ့ဒေါ်လာ13ဘီလီယံငွေချေးထောက်ပံ့ကိုလက်ခံတဲ့အကြောင်း Cyprus သမရ Nico Anata Siadis ကပြောပါရယ်။ဒီနေ့လာနေညကနိုင်ငံကိုမိန့်ခွန်းပြောကြားရမှာဒီလိုရွေးချယ်ဖို့ဆုံးဖြတ်လိုက်ရတာမလွယ်ကူကြောင်းပြောပါရယ်။ Mediterranean မှာရှိတဲ့ဘန်တွေအင်ကာနေမှာပြန်ဖွဲ့မှာဖြစ်ပြီးငွေကြေးအမြောက်များထုတ်ယူမှုကတော့တားမြစ်ထားပါရယ်။ဒါပေမဲ့လည်းတိတ်မကြမဲ့အချိန်မှာပြန်လည်ဖွင့်ပေးမှာဖြစ်တဲ့ကြောင့်သူကပြောပါရယ်။ဒီလိုရရှိတဲ့အတွက်ငွေကြေးခွာခြားမှုကိုရှောင်လွှဲနိုင်မှာဖြစ်ပြီးယူရိုငွေကြေးဆက်လက်သုံးစွဲမှာဖြစ်ပါရယ်။ဒါပေမဲ့လည်းငွေကြေးအကူအညီနဲ့ပတ်သက်ပြီးနှီးမျိုးစုံနဲ့တည်ရမှုရှိမှာပါ။ Cyprus ဘဏ်မှာငွေကြေးအများပြားအနှံထားတဲ့ချမ်းသာကြွယ်ဝတဲ့ရုရှားနေရဲ့ငွေကြေးကတော့တရားမဝင်ငွေကြေးအဖြစ်ရရှိမှာဖြစ်ပါရယ်။ဒါပေမဲ့ရုရှားဝန်ကြီးချုပ်ဒမီထရီမက်ဒဗီဒက်ဖ်ကတော့ Cyprus နိုင်ငံအနေနဲ့ငွေကြေးပမာဏများတဲ့သူတွေပေါ်30ရာခိုင်နှုန်းခွန်ကောက်ဖို့နဲ့ငွေကြေးအာမခံလုံထားတဲ့ဒေါ်လာ3,300ကျော်ပိုင်ဆိုင်သူတွေကိုအကွန်ကောက်ဖို့သဘောတူထားကြောင်းပြောပါရယ်။ဂျာမန်ဝန်ကြီးချုပ်Angela Merkel ကတော့အခုလိုငွေချေးတဲ့ကိစ္စနဲ့ပတ်သက်ပြီးဒါဟာမျှတပါတယ်လို့ပြောပါတယ်။ဥရောပဘူပန်ရဲ့နောက်ဆုံးသတ်မှတ်ထားခြင်းအရောက်မှာ Brussels မှာဒီလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။ဘလို့သဘောတူညီချက်မှမရဘူးဆိုရင်တော့ဘူပန်အနေနဲ့ Cyprus နိုင်ငံပေါ်အရေးပေါ်ငွေချေးအကူအညီပေးမှုကိုဖျက်တောက်မှာဖြစ်ပြီးအခုလိုပြေလည်သွားတဲ့အတွက်အရေးပေါ်ငွေချေးဆက်လက်ပေးသွားမှာဖြစ်ပါတယ်။